တရင်အတုအယောင်တရင်မားတွေကိုရည်ရွယ်ချက်ရှိရှိဖြန့်နေသလိုတရင်မီဒီယာတွေရဲ့မှုရင်တရင်တွေကိုခိုးယူဖြန့်ဖြူးနေတဲ့တရင် website တွေစာမျက်နှာ30ကျော်ရဲ့လိပ်စာအနှံ့မဲ့စာရင်းတွေကိုတရင်မီဒီယာကောင်စီကကြေညာလိုက်ပြီးဆက်လက်ထုတ်ပြန်သွားဖို့ရှိတယ်လို့ပြောပါတယ်။ဘာသာရေးလူမျိုးရေးအကဲဆက်မခံတဲ့မြန်မာနိုင်ငံရဲ့အနေအထားအရပြည်သူလူထုအတွက်အနည်းရဖြစ်စေနိုင်တဲ့တရင်မားဖြန့်ဝေတာကိုလူမှုကွန်ရက်စာမျက်နှာကိုရည်ရွယ်ချက်ရှိရှိအသုံးချနေတာကိုကာကွယ်နိုင်ဖို့အတွက် Facebook team နဲ့ချိတ်ဆက်ဆောင်ရွက်သွားမယ်လို့မြန်မာတရင်မီဒီယာကောင်စီကျင့်ဝတ်တဲ့မီဒီယာဖွံ့ဖြိုးရေးကော်မတီကပြောပါတယ်။မဆုမုံကတင်ပြထားပါတယ်ရှင်
။တရင်ခိုးယူမှုစောင့်ကြည့်ရေးအဖွဲ့ကစစ်စစ်ဖော်ထုတ်ပြီးတော့ပေးပို့လာတဲ့ website တွေ social media တွေရဲ့ page တွေရဲ့နာမည်တွေကိုဘာကြောင့်စစ်စစ်ဖော်ထုတ်ရပါသလဲဆိုတာကိုတော့မြန်မာနိုင်ငံတရင်မီဒီယာကောင်စီရဲ့တွဲဖက်အတွင်းမှုနှစ်ကိုသားလွန်ဆောင်ထက်ကအခုလိုပြောပြပါတယ်
။ကောင်စီနေနဲ့တော့ဗောနော်ကျေးဇူးရှင်ပြီးတော့တရင်ကိုပြန်ကူးအောင်ပေါ့နော်တရင်ကိုပြန်ကူးရဟာလို့တကယ်တရင်ဌာနတွေကစစ်ဆန်နေကုန်ဝေကြီးနေကုန်ဟလာတရင်တို့ချက်ပြီးတော့ဟိုကျိုးသားပန်းသားလိုက်ထားတဲ့ဟာတွေဟလာအွန်လိုင်းပေါ်မှာပြန်ကူးပြီးတော့အလွယ်လေးပေါ့လေပြန်ဖြတ်မှာဒီပေးရှင်မှာတော့ကြည့်လို့ရှင်ဘာမှကျင့်ဝင်လို့မရှိဘူးဘာမှကျင့်ဝင်လိုက်နိုင်တာလည်းမရှိနောက်ပြီးတော့ဟိုသူတို့တွေကတာဝန်ခံမှုတာဝန်ယူမှုဘာမှမရှိဘူးနော်အဲ့ဒါအတွက်ကြောင့်မလို့ကောင်စီနေနဲ့ဒေလကရှင်တဲ့ခင်ဗျားတို့လုတ်တေလုတ်ထိုက်တဲ့အလုပ်တွေကအလုပ်တစ်ခုစပြီးတော့လုပ်တာပေါ့နော
်သတင်းမီဒီယာဥပဒေရဲ့ပြဋ္ဌာန်းချက်အရာကျင့်ဝတ်နဲ့မညီတဲ့သတင်းမီဒီယာတွေအဖွဲ့အစည်းတွေကိုအများပြည်သူလူထုသိရှိအောင်အမည်စည်းရင်းနဲ့တကွထုတ်ဖော်ကြေညာနိုင်ွင့်ရှိတာကြောင့်အခုလိုတေချာစီစစ်ဖော်ပြခဲ့တာဖြစ်ပြီးဖေရှားနိုင်ရေးအတွက်ကိုတော့ Facebook နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကိစ္စကိုအဓိကဥဆောင်ဆောင်ရွက်နေတဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်ကောင်စီရဲ့ကော်မတီခွဲတွေကသတင်းချင်းဝင်းနဲ့မီဒီယာဖွံ့ဖြိုးရေးကော်မတီအတွင်းမှုလည်းဖြစ်တဲ့ကိုစရာလိုင်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီမီဒီယာကောင်စီကသတင်းမီဒီယာဥပဒေပါပြဋ္ဌာန်းထားတဲ့အခါကျတော့ကျင့်ဝတ်နဲ့မညီတဲ့မီဒီယာဒီမားရီမီဒီယာဖွံ့ဖြိုးရေးဖွံ့ဖြိုးရေးအသာတီအောင်ဖိတ်ဆင်ချင်တိုင်းဆိုတဲ့အချက်ပေါ့အဲ့ဒီတိုင်းကတော့ဆိုတာဖြစ်တယ်ဒီကတော့ပထမချင်းရဲ့ဖြစ်ပါနောက်ပိုင်းတော့ဆက်ပြီးတော့မှ Facebook ကြီးလိုဟာလို့လည်းဆက်လက်ပြီးတော့မှဆွေးနွေးပြီးတော့မှဒီ page ဖြစ်ထားဖို့ဒီကောင်
social လူမှုကွန်ရက်စာမျက်နှာတွေပေါ်မှာသတင်းဦးသတင်းထူးသတင်းဆုံးစသဖြင့်လူအများဖတ်ရှုနိုင်အောင်သတင်းတွေကိုတဆင့်ကူးယူဖော်ပြတဲ့အပြင်တာဝန်ယူမှုတာဝန်ခံမှုမရှိဘဲကျင့်ဝတ်နဲ့မညီတဲ့လူမျိုးရေးဘာသာရေးနိုင်ငံရေးအကဲဆက်မခံတဲ့သတင်းမားတွေကိုလည်းရည်ရွယ်ချက်ရှိရှိဖြန့်ဝေနေတာတွေကိုစစ်စစ်တွေးရှိထားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုစရာလိုင်ကပြောပါတယ်နောက်ပြီးတော့ဒီသတင်းမီဒီယာမှတ်ပုံတင်ထားခြင်းမရှိဘဲနဲ့မူရင်းဌာနတွေရှိကသတင်းဦးသတင်းထူတွေကိုကူးယူဖော်ပြနေတာနဲ့ပတ်သက်လို့လည်းကိုရိုင်းသတင်းမီဒီယာတည်ထောင်သူတဦးလည်းဖြစ်တဲ့ရန်ကုန်ခေတ်သစ်မီဒီယာရဲ့အက်ဒီတာချုပ်ကိုသားလုံးဆောင်ထက်ကအခုလိုသုံးသပ်ပါတယ်
။တစ်ဖက်ကနေပြီးတော့ဘာမှလည်းခက်ဖြစ်မပြေဘူး။သူကအပြစ်မှန်ခံလုပ်ထားရဟာကိုလည်းလည်းလေးပြီးပြီးတော့ပြန်ဖြတ်လိုက်တယ်နော်။အဲ့ဒါကြောင့်လေကျွန်တော်တို့ဒီနိုင်ငံမှာသတင်းဌာနတွေခက်ချင်းရတယ်ဆိုတာအဲ့ဒါပဲနော်။တကယ်သတင်းဌာနလုပ်နေတဲ့ဒီကေကခက်ခက်ခဲခဲနဲ့ရှင်မရက်ဒီကိုရမ်းခက်ခဲသွားတာပေါ့နော်။ဒီနေ့ဒီနေ့မှာဖြစ်ပြရတာရှင်မရက်ဒီကိုလည်းမလဲဘူး။ကျေပြာရကိုလည်းမလဲဘူး။တာဝန်မှုတာဝန်ခံမှုပိုင်းမှာလည်းဒီနေ့ဒီနေ့ထားတဲ့တာဝန်ခံမှုရှိနေတယ်။အဲ့ဒီဒီမှာပြောတဲ့အတုတွေကကြောင့်တာဝန်မှုတာဝန်ခံမှုကမရှိဘူး။ဒါပေမဲ့အကျိုးမြတ်ကိုတော့ဒီပေါ်မှာရလာရင်ကျင်းပြပြီးတော့သူရရှိရဲ့ဆွေးတဘောမျိုးဖြစ်တာ
ပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကမေလ28ရက်နေ့ကထုတ်ပြန်လိုက်တဲ့စာရင်းမှာတော့ social media page ပေါင်းက30ကျော်ဖြစ်ပါတယ်။သတင်းမီဒီယာကောင်စီအနေနဲ့အဖက်ဖက်ကနေစစ်စစ်ပြီးတော့ website စာရင်းတွေနဲ့ page number စာရင်းတွေကိုထပ်ပြီးတော့ထုတ်ဖော်သတင်းပြန်ပြသွားဖို့ရှိတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရှင်။